အမေရိကန်သမ္မတဘရက်ကိုဘားမားဆော်ဒီအာရေဗီးယားနိုင်ငံကိုသွားရောက်နေပြီးဗုဒ္ဓနေ့မှာဆော်ဒီဘီယန်ဆော်လမန်နဲ့တွေ့ဆုံမှုရှိပါတယ်။ဆော်ဒီအာရေဗီးယားနဲ့အမေရိကန်ပြည်ထောင်စုရေရှည်လက်တွဲပဲနိုင်ငံကြားအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဒေသတွင်းပြည်ပခန့်တွေပေါ်အခြေခံပြီးတော့သဘောထားကွဲလွဲမှုတွေတိုးလာတဲ့အချိန်မှာပဲသမ္မတဘားမားခုလိုသွားရောက်တာပါ။လာမယ့်ကြာသပတေးနေ့မှာအမေရိကန်ပြည်ထောင်စုနဲ့ GCC ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့နိုင်ငံတွေကြားထိပ်သီးဆွေးနွေးပွဲကျင်းပဖို့လည်းရှိပါတယ်။ပူးပေါင်းဆောင်ရွက်ရေးအဖွဲ့မှာပင်လယ်ကွေ့ဒေသ6နိုင်ငံဖြစ်တဲ့ဆော်ဒီအာရေဗီးယား၊ကူဝိတ်၊ UAE ၊ Arab Gulf များပြည်ထောင်စု၊ Qatar ၊ Bahrain နဲ့ Oman နိုင်ငံတွေပါဝင်ပါတယ်။အကြမ်းဖက်မှုတိုက်ခိုက်ရေးနဲ့ဒေသတွင်းတည်ငြိမ်ရေးကိစ္စတွေမှာဥစားပြီးရွေးချယ်မှုနဲ့မဟာဗျူဟာရအခြေခံကွဲလွဲချက်တွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဆော်ဒီအာရေဗီးယားနိုင်ငံကြားဆက်ဆံရေးမှာအဓိကဟန်တားတွေဆက်ရှိနေဦးမယ်လို့ယူဆထားကြပါတယ်။